Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ31ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မအခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုဥတ္တမောင်တန်းနဲ့အတူပြောပြပေးပါပါနိုင်ငံခြံငွေလွှဲမှုအတွက်မြန်မာဘဟုဘဏ်ကနေထပ်ပြီးထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ပြည်ပမှာအလုပ်လုပ်နေသူတွေအခက်ကြုံနေကြပါတယ်ဥရောပကိုတင်ပို့နေတဲ့ပင်မဓာတ်ငွေပိုင်လိုင်းကိုရုရှားကတုံးရက်ပိတ်ထားလိုက်ပါပြီရုရှားရဲ့ပူတွန်းစီးလေ့ကျင့်မှုမှာတရုတ်နဲ့အတူအိန္ဒိယကလည်းပါဝင်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်ဒီပြည်ပရောက်မြန်မာတွေတီရင်းကိုငွေလွှဲပြောင်းခွင့်ဗဟိုဘဏ်ရဲ့ကန့်သတ်ချက်တွေဒီကနေ့အပြောင်းလဲဖြစ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေဘယ်လိုရှိပါသလဲ
ပြောရတာချက်ပါတယ်သမောသားမှာဟုတ်ပေါ့စီဝိုင်းလုပ်နေလို့ဘုံဘုံတို့ခေါက်ရောက်နေတယ်ငွေတွေငွေတွေကဟိုအတင်သေးနဲ့ဟိုအတင်နဲ့ကွာနေတာအဲ့ဒီငွေတွေကတော့ဘုံလုံးကတော့ဘာရှိငွေငွေလဲကြီးဆိုတော့လေပုံမှန်ကျန်လေးပဲပေါ့မယ်
ဒါကတော့ပြည်ပမှာအလုပ်လုပ်နေတဲ့မြန်မာသင်္ဘောသားတဦးက VOA ကိုပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါချင်းပြည်နယ်ဟာခါမြို့ကအရက်သားတွေနေထိုင်ရာဘက်ကိုလက်နက်ကြီးကြားရောက်ပောက်ကွဲတဲ့အတွက်ထိခိုက်ဒဏ်ရာရတဲ့အခြေအနေ၊ရခိုင်ပြည်နယ်ကဒေသခံတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်။ယူကရိန်းတောင်ပိုင်းကဇပိုရီရှားနျူကလ িয়ার ဆဲုံနားမှာနောက်ထပ်ပစ်ခတ်မှုတွေအတွက်ရုရှားနဲ့ယူကရိန်းတို့ဗုဒ္ဓဘူးနယ်မှာနှစ်ဖက်အပြန်အလှန်ဆွတ်ဆွဲနေကြကြမှာပဲရုရှားရဲ့ Gazprom စွမ်းအင်ကုမ္ပဏီကနေဥရောပကိုဓာတ်ငွေတင်ပို့မှုခက်တရက်ဆိုင်လိုက်တယ်လို့ကြေညာလိုက်ပါတယ်ဥရောပကိုတင်ပို့တဲ့ပင်မသဘာဝဓာတ်ငွေပိုင်လိုင်း Nord Stream ကိုပြုပြင်မွမ်းမံဖို့အတွက်၃ရက်ကြာပိတ်ထားမှာဖြစ်ကြောင်း Gazprom ကကြေညာထားတဲ့အတိုင်းဗုဒ္ဓဘူးနယ်မှာစပြီးလုံစာတင်ပို့မှုကိုရက်ဆိုင်လိုက်တာလည်းဖြစ်ပါတယ်အလားတူရက်ဆိုင်မှုကိုဂျွန်လ၄လောက်တွန်းကလည်း Gazprom ကပြုလုပ်ခဲ့တာပါယူကရိန်းစစ်ပွဲအတွင်းဥရောပကယူကရိန်းကိုထောက်ခံပံ့ပိုးပေးနေတာအတွက်လက်တုံ့ပြန်တဲ့အနေနဲ့ရုရှားကလည်းဥရောပကိုပေးနေတဲ့စွမ်းအင်ကိုမပေးဘဲထားမှဆိုရင်ကြောင်းဥရောပနိုင်ငံတချို့ကပြောနေတာလည်းဖြစ်ပါတယ်။ယူကရိန်းမှာရုရှားသိမ်းပိုက်ထားပြီးယူကရိန်းပညာရှင်တွေနဲ့လဲပတ်နေတဲ့ဇပိုရီရှားနျူကလ িয়ার ဆက်ရုံကနျူကလ িয়ার ရောင်ကြီးအနေအချက်အမှောက်ကိုနိုင်ငံတကာစိုးရိမ်နေကြချင်းပါပဲ။ဗုဒ္ဓဘူးနေ့ကဆက်ရုံတဝိုက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုတက်နှစ်ဖက်အပြန်အလှန်ဆွဆဲနေတာဖြစ်ပြီးဒီဆက်ရုံလုံခြုံစိတ်ချရမှုဆိုင်ရာဆစ်ဆင်းမဲ့ IAEA အပြည်ပြည်ဆိုင်ရာအမှုမြဆွမ်းရင် agency အကြီးအကဲ Rafael Grossi ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတော့ဆက်ရုံကိုသွားဖို့အတွက်ဗုဒ္ဓဘူးနေ့မှာပဲထွက်ခွာသွားပြီးဖြစ်ပါတယ
် Ukraine က Zaporizhia Nuclear Power Base ဆက်ရုံစိတ်ချလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအကဲဖြတ်ဆစ်ဆဲဖို့အတွက်ကုလသမဂ္ဂဆစ်ဆဲသူများအဖွဲ့တစ်ဖွဲ့ဟာယူကရိန်းကိုဖြတ်ပြီးရုရှားထိတ်ချုပ်ထားတဲ့စစ်ရုံရှိရာကိုဗိုလ်ရုနေမှာတွားနေကြပါပြီ။အဖွဲ့အားရဲများစွာနေထိုင်အလုပ်လုပ်မှဖြစ်ပြီးလုပ်ငန်းဟာအလွန်ကိုရှုပ်ထွေးတဲ့လုပ်ငန်းဖြစ်ပါတယ်လို့နိုင်ငံတကာအမှုမြှစွာရေးအေဂျင်စီ IAEA ညွှန်ကြားမှုချုပ် Rafael Grossi ကပြောကြားလိုက်ပါတယ
်။ We are going to a war zone. We are going to occupy territory and this requires the explicit guarantees from not only from the Russian Federation.
ကျွန်တော်တို့ကစစ်ဇုံကိုတွားနေတာပါရုရှားသိမ်းပိုက်ထားတဲ့နယ်မြေတဲကိုသွားတာပါရုရှားသာမကယူကရိန်းရဲ့လူသိရှင်ကြအမှတ်ခံချက်လိုအပ်ပါတယ်ကျွန်တော်တို့အဲ့ဒီအမှတ်ခံချက်ရရှိထားပါတယ်လို့ Grossi ကကီးဖ်မြို့မှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်နျူကလ িয়ার ဆက်ရုံကဝန်ထမ်းတွေနဲ့လည်းစကားပြောမယ်လို့သူကဆိုပါတယ်ရုရှားကထိတ်ချုပ်ထားပေမဲ့ယူကရိန်းအင်ဂျင်နီယာတွေကဆက်ရုံကိုလက်ပတ်အောင်လုပ်နေကြရတာပါ IAEA အဖွဲ့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့အင်္ဂါနေ့ကလည်းတွေ့ဆုံခဲ့ပါတယ်ဆက်ရုံနေရာကိုစစ်မဲ့ဆုံးဖြစ်သတ်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ထားဖို့ဇယ်လန်စကီကတောင်းဆိုထားပါတယ်။ဒီခီးစင်မှာဆက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်အစုံအတိုင်းစစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးနိုင်မလုံနိုင်ဝန်ထမ်းတွေရဲ့အခြေအနေနဲ့အရေးပေါ်လုံခြုံစိတ်ချရေးဆောင်ရွက်ချက်တွေကိုလုံနိုင်မလုံနိုင်ကိုလည်းကြီးစုမှာဖြစ်တယ်လို့ပြောပါတယ်
။စက်တင်ဘာလမှာစတင်မဲ့သတင်းတစ်ပတ်ကြာရုရှားရဲ့ Vostok 2022 ပူးတွဲဆေးလေ့ကျင့်မှုမှာအိန္ဒိယနဲ့တရုတ်တို့ပါဝင်မှာဖြစ်ကြောင်းရုရှားအစိုးရသတင်းဌာနတက်စ်ကဖော်ပြထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေခြင်းမှာပြုလုပ်တဲ့ဒီပူးတွဲဆေးလေ့ကျင့်မှုမှာတရုတ်ရဲ့ပါဝင်မှုအတွက်မအံ့ဩကြပေမဲ့အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေဖြစ်ရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်လာတာလည်းဖြစ်ပါတယ်။အိန္ဒိယဟာ2021စက်တင်ဘာကရုရှားမှာကျင်းပတဲ့နိုင်ငံဆုံးပါဝင်တဲ့ဇာပက်ဆေးလေ့ကျင့်မှုမှာလည်းပါဝင်ခဲ့တာပါ။ဒါကြောင့်အခုလိုရုရှားရဲ့ဆေးလေ့ကျင့်မှုမှာအိန္ဒိယပါဝင်မှုဟာမဆန်းပေမဲ့ဒီတစ်ခါဆေးလေ့ကျင့်မှုမှာပါဝင်လာကတော့နိုင်ငံရေးရဖြစ်တယ်လို့အိန္ဒိယသုတေသီတွေကသုံးသပ်ကြပါတယ်။အိန္ဒိယအစိုးရကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးအိန္ဒိယဟာအမေရိကန်နဲ့ရုရှားကြားဘယ်ဘက်မှမလိုက်ပဲဂျာနေဖြစ်ဆက်ရှိမှာဖြစ်ကြောင်းသူ့ရည်တည်ချက်ကိုပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုတွေအနောက်နိုင်ငံတွေကရုရှားကိုရှုံ့ချပြီးတန်ခတ်အရေးယူမှုမှာအိန္ဒိယကမပါဝင်တယ်လို့ရုရှားစီကလောင်စာစီကိုဒီနှစ်ထဲမှာပဲရှော့ဆေးနဲ့တိုးမြှင့်ပြီးဝယ်ခဲ့တာပါ။အိန္ဒိယဟာ Quad လို့ခေါ်တဲ့ Indo-Pacific မဟာဗျူဟာမဟာမိတ်အဖွဲ့ဝင်နိုင်ငံဖြစ်နေတဲ့အတွက် Russia နဲ့ဆက်ဆံရေးဆင်ခေါ်မှုတရဖြစ်နေတာပါ။ဒါပေမဲ့အိန္ဒိယချင်းတရုတ်နဲ့ပြည်ထနာတင်းမာနေခြင်းပထဝီနေထားရမဟာဗျူဟာရ Russia နဲ့ဆက်ဆံရေးကိုအိန္ဒိယကလောလောဆယ်ပြောင်းလဲလုပ်နိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ
်။သမ္မတဟောင်းထရမ့်ရဲ့အိမ်ပါတင်းစီထားတဲ့စာရွက်စာတမ်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာတာဝန်ဝတ္တရားနှောက်ယှက်မှုဖြစ်နိုင်ပွဲရှိတဲ့အထောက်အထားတွေရှိတယ်လို့တရားရေးဌာနကအင်္ဂါနေ့နောက်ပိုင်းကပြောလိုက်ပါတယ်။ရှုဝဆာရဆာရာအလုံးကိုအစိုးရကိုလွှဲပြောင်းပေးခဲ့ပြီးပါပြီလို့ထရမ့်ရဲ့ကိုယ်စားလှယ်တွေကစာနဲ့ပြောခဲ့ပြီးကြံတပရယုံဆာရဆာရန်တွေကိုအခန်းတစ်ခန်းနဲ့မှပဲသိမ်းဆီးထားခဲ့တယ်လို့ထရမ့်ရဲ့ရှေ့နေတွေကဂျွန်လာတုံးကကြေညာခဲ့ကြောင်းတရားရေးဌာနကဆိုပါတယ်သိမ်းဆီးထားတဲ့ဆိုတဲ့အခန်းတည်းရှိတစ်တာဘုံတွေကိုအစိုးရတာဝန်ရှိသူတွေကကြည့်ဖို့လုပ်တဲ့အခါမှာထရမ့်ရဲ့ရှေ့နေတွေကအဲ့ဒီလုံးကတားမြစ်ခဲ့ပြီးအထက်မှာရှုဝဆာရဆာရန်တွေမရှိကြောင်းအတီးပြုတ်ပြောကြခဲ့တယ်လို့လည်းတရားရေးဌာနကဆိုပါတယ်ဒါပေမဲ့ဩဂုတ်လရှာဖွေတဲ့အခါမှာတော့တစ်တာဘုံ33ဘုံထဲမှာအမြင့်ဆုံးရှုဝက်စာရွက်စာတမ်းတွေအပါဝင်ရှုဝက်စာရွက်စာတမ်းမောင်းတရားကြော်ကိုတွေ့ရှိခဲ့တာပါဒါပြင်ထွန်းရဲ့စပွဲအံဇွဲတွေကလည်းရှုဝက်စာရွက်စာတမ်းတွေကိုတွေ့ခဲ့ရပါတယ်တရားရေးဌာနရဲ့တောင်းဆိုချက်ကိုထရမ့်ကလိုက်နာခဲ့ကြောင်းတိတ်ဆိတ်သွားတဲ့စာရွက်စာတမ်းတွေကိုတိကျလွတ်လပ်သူနဲ့စစ်ဆေးဖို့အထူးစစ်ဆေးသူတယောက်ခံထားပေးဖို့ထရမ့်ရဲ့ရှင်းလင်းတွေကတရားရုံးကိုရှောက်ထားခဲ့တဲ့အတွက်ကြာတာပတိနေမှာတရားရုံးကဒီကိစ္စကိုကြားထားမှာဖြစ်ပါတယ်အဲ့ဒီရဲ့မတိုင်မီတရားရေးဌာနကသူ့ဘက်ကတွေးရှိချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုအခုလိုတင်ပြထားတာဖြစ်ပါတယ
်ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတရွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လာဆောင်ငွေကိုပြည်ရင်းလွှဲပေးမယ်ဆိုရင်လက်ရှိရဘဏ်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးတာတွေကို21ရက်အတွင်းအပိသက်လုပ်ဖို့ဘဟုဘဏ်ကအမိန့်ထုတ်ပါတယ်။ဒါပေမဲ့ဒေါ်လာအတိုင်းဘဏ်ကထုတ်ပေးပြီးအပြင်မှာရောင်းခွင့်ပေးတာလားတခြားပြည်သူရဲ့ဘဏ်အကောင့်နဲ့လွှဲခွင့်ပေးဖို့ပြောတာလားဆိုတာကိုတော့တိတိကျကျရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ပြည်ရင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေနဲ့ပတ်သက်ပြီးဘဟုဘဏ်ကမနေ့ကကြေညာချက်နဲ့ရဲဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးကြံ့ငွေတန်ဖိုးမကြုံစဘူးထိုးကြနေခြင်းဘဟုဘဏ်ရဲ့နိုင်ငံခြားငွေထိန်းချုပ်ရေးကြိုးပမ်းတဲ့နောက်ထပ်ညှဉ်းချက်တစ်ခုထပ်ထွက်လာတာလည်းဖြစ်ပါတယ်။ဘဏ်ထဲမှာနိုင်ငံခြားငွေကင်ဆောင်နိုင်တဲ့အချိန်ကာလကန့်တတ်လိုက်တာဖြစ်တယ်လို့ရောင်းချတဲ့အခါမှာလည်းဘဟုဘဏ်ရဲ့ရင်းညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချမှာဖြစ်တဲ့အတွက်ပြည်ပမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်
။မြန်မာနိုင်ငံနဲ့နှစ်နိုင်ငံအကြားသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုမနက်ဖြန်စက်တင်ဘာလ10ရက်နေ့ကစပြီးပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြန်ပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်။ဒါပေမဲ့ Facebook ကတစ်စစ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကင်းလွတ်ခွင့်စာရင်းမှာမလေးရှားနိုင်ငံကိုဖော်ပြမထားပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံအခြေအနေအပေါ်မလေးရှားနိုင်ငံနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံအကြအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေခြင်းနဲ့မလေးရှားနိုင်ငံကိုခြံထားခဲ့တဲ့အချိန်ကတိုက်ဆိုင်နေပါတယ်။မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘလို့တီးခြားသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုချမ်းလက်ထားတာဟာနိုင်ငံရေးအရာတမင်ချန်ခက်တာဟုတ်ဖို့ကိုလည်းအတိအကျမသိရသေးပါဘူး။တခြားအာဆီယံနိုင်ငံတွေကလာရောက်မဲ့ခီးသည်တွေအနေနဲ့ကျမိုင်ဝင်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီးမီးစည်းကမ်းတွေနဲ့ညီလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။
ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေလှုပ်ကြံခံမှုနဲ့ဆက်နွယ်နေတဲ့ပေါင်းစည်းရေးတဲ့တော်ဖျားကြောင့်နဲ့သူ့ရဲ့ပါတီအကြမ်းပတ်သက်မှုရှိတော်မှာမဟုတ်ဘဲအဆက်အသွယ်ဖြတ်တောင်းမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဗုဒ္ဓဘူးနယ်မှာပြောပါတယ်။ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေဟာပြီးခဲ့တဲ့ဇူလိုင်၈ရက်ကနိုင်ငံရဲ့အနောက်ပိုင်းနာရာမြို့မှာရွေးကောက်ပွဲမဲဆွဲဆီးရုံနေတဲ့အချိန်တနတ်သမားတို့ကတနတ်နဲ့ပြစ်ခတ်ပြီးတော့လှုပ်ကြံတာကိုခံခဲ့ရပါတယ်။သူကဝန်ကြီးချုပ်ဟောင်းအာဘေနဲ့ပါဝင်ပတ်သက်တဲ့ပေါင်းစည်းရေးတဲ့တော်ဖျားကြောင့်တော့ငွေရီအကုန်လှူလိုက်တာကြောင့်သူ့မိခင်စီးပွားပြက်ဘဝပြက်ခဲ့ရတယ်လို့ပြစ်တင်ပြီးတက်ဖြတ်ခဲ့တာလို့ပြောဆိုခဲ့တာပါဒီဖျားကြောင့်နေနဲ့1982တည်းကဥပဒေရေးရာပြဿနာတွေနဲ့တခြားဘာသာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိတာအစိုးရအဖွဲ့ဝင်တချို့ဖျားကြောင့်နဲ့ဆက်နွယ်ပတ်သက်မှုရှိနေတာကြောင့်ဝေဖန်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်ဒီဖျားကြောင့်နဲ့ဆက်နွယ်နေတဲ့အစိုးရအဖွဲ့ဝန်ကြီး9ယောက်ကိုဝန်ကြီးချုပ်ကီရှိတာကအောက်ကလအစိုးပိုင်းကပဲယာရုကနေဖယ်ရှားလိုက်တာလည်းဖြစ်ပါတယ်
တရုတ်နိုင်ငံတောင်ပိုင်းကကွမ်ဂျိုးပြည်မှာဗုဒ္ဓဦးတွေကကိုဗစ်ကပ်သတ်မှုတွေချမှတ်လိုက်ပါတယ်။ရှန်ဇန်းမှာလည်းကိုဗစ် -19 ရောဂါကူးစက်ခံရသူရှိတဲ့အတွက်ကပ်သတ်မှုတွေချထားတာဖြစ်ပြီးဒါဟာတရုတ်တောင်ပိုင်းကစီးပွားရေးအချက်အချာမြို့ကြီးနှမြို့မှာကိုဗစ်ကူးစက်မှုတွေ့လာရတာဖြစ်ပါတယ်။ဒီသတင်းပတ်ထက်မှာပဲတရုတ်နိုင်ငံကလူရေထူထပ်တဲ့မြို့ကြီးအများအပြားမှာကိုဗစ်ကပ်သတ်မှုတွေလုပ်ခဲ့တာပါ။ကိုဗစ်ကပ်သတ်မှုတွေဟာစီးပွားရေးကိုထိခိုက်ခဲ့တဲ့အတွက်ကူးစက်မှုတွေတိုင်းရန်အနေငယ်ပဲကန့်တတ်ခဲ့တယ်လို့အာဏာပိုင်တွေကပြောပေမဲ့ဒီလအစောပိုင်းမှာတော့တချို့မြို့ငယ်လေးတွေမှာကန့်သတ်ရက်တွေကိုတွ့မြင့်ခဲ့တာတွေ့ရပါတယ်။ကမ္ဘာတခြားနိုင်ငံတွေကကိုဗစ်အတွက်ကန့်သတ်ချက်တွေကိုတဖြည်းဖြည်းလျှော့ပေးနေချိန်မှာတရုတ်အစိုးရကကိုဗစ်ကူးစက်မှုတယောက်မှမရှိအောင်ကိုဗစ်သုံးကြမူဝါဒချမှတ်နေတာဖြစ်ပြီးဒီလိုချမှတ်မှုကြောင့်ကမ္ဘာဒုတိယစီးပွားရေးအကြီးမားဆုံးနိုင်ငံဟာစီးပွားရေးတိုးတက်မှုလုံးနှိမ့်ခွင့်တာကိုရင်ဆိုင်နေရပါတယ်။ဟောင်ကောင်နောက်ကနေကကွမ်ဂျိုးမြို့မှာနေထိုင်သူဟာ19သန်းနီးပါးရှိပြီးအင်္ဂါနေ့ကကိုဗစ်ကူးစက်သူ5ဦးတွေ့ခဲ့ရတာပါ။
ဒေါက်တာဘူးနေညာချန်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ဥတင်မောင်တန်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့ VOA ပရိသတ်တွေကိုကျမတို့အသိပေးချက်တစ်ခုပြောပြမှာပါ။VOA မြန်မာဌာနရဲ့29ရက်နေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မြန်မာစစ်သား2ဦး KNU ကရင်တပ်ဖွဲ့တွေစီထွက်ပြေးခိုလုံခဲ့ကြောင်းတွေးဆုံမေးမြန်းခံနဲ့ပတ်သက်လို့မြန်မာပြန်ကြားရေးဝန်ကြီးဌာနကစာရေးသားကန့်ကွက်ခဲ့ပါတယ်။ဒီစစ်သားတွေဟာစစ်ပြေးမှုကျူးလွန်ထားသူတွေသာဖြစ်တယ်လို့ဒီကန့်ကွက်ချက်မှာဖော်ပြထားပြီးတော့တပ်မတော်ရဲ့ဂုံတိုက်ခါကိုညှိုးနှွမ်းစေဖို့တစ်ဖက်သက်ထုတ်လွှင့်ခဲ့ခြင်းကိုကန့်ကွက်ကြောင်းပြန်ကြားရေးဝန်ကြီးဌာနကနေပြီးတော့ VOA မြန်မာပိုင်းကိုအကြောင်းကြားခဲ့တာဖြစ်ပါရဲ့ရှင်။ဒုတိယနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီပြည်ပရောက်မြန်မာတွေအတွက်ပြည်ရင်းကိုငွေလွှဲပြောင်းတဲ့နေရာမှာကန့်သက်ထားတဲ့အချက်တွေထဲမှာဒီကနေ့အပြောင်းလဲတွေလုပ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြားဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်မှာအရက်သားတွေကိုပြစ်မှတ်တိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ချင်းပြည်နယ်ဟာခါမြို့ဒီရက်ွက်တစ်ခုအတွင်းကလူနေအိမ်တစ်လုံးပေါ်ကိုမနေ့မနေ့ကလက်နက်ကြီးကြီးကျပောက်ကွဲခဲ့တာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျိုးကန်တွေက VOE ကိုပြောပါတယ်။ဟာခါမြို့အစွန်ဘက်ကိုအမြဲတမ်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကတော့စစ်ကောင်စီတပ်ကိုပဲအပြစ်ဖို့လေရှိပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဟာခါမြို့နယ်အခြေအနေသတင်းပေးပို့ထားတာကိုတော့အလိမ်မာကပြောပြမှာပါရှင်။
ဟာခမြို့နယ်အနီတဝိုင်ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေမကြာခဏဖြစ်သလိုစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ညနေဘက်တွေမှာ9နာရီနောက်ပိုင်းမြို့ရင်းလူသွားလူလာတိတ်မရှိတော့ဘူးလို့မြို့ခံတွေကပြောပါတယ်။မနေ့ကဟာခထံရောက်ကလူနေအိမ်တစ်ခုပေါ်မှာလက်နက်ကြီးကြီးကျတဲ့အတွက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတယောက်ကပြောပါတယ်
။မနေ့ကတော့၆လမ်းဆုံးမှာတော့ဟိုအပေါ်အပြစ်ခံမှုတော့ရှိတယ်နောက်ပြီးတော့မိသားစုအိမ်ကျဲမှာလက်နက်ကြီးကြီးစံကြရတဲ့အတွက်ကြောင့်မိသားစုလေးဦးတော့ဒဏ်ရာအနည်းငယ်တော့ရနေတော့ပြီ။မင်းကြီးကပြစ်တုံးခတ်တုံးလက်နက်ကြီးကြတော့တော့သွားလာမှုတော့မရှိပါဘူး။ဟုတ်ကဲ့။ဒီနေ့တော့ရှိပါတယ်ဟုတ်တယ်။
အနည်းကမနဲ့အစောပိုင်းဟာခါမျိုးအစွန်ဘက်မှာနှစ်ဖက်ပစ်ခတ်တံတွေကြားရပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တုတ်ပြန်ပစ်ခတ်ခဲ့တာလို့နောက်ထပ်မျိုးကန်တို့ကအခုလိုပြောပါရယ်
အဲ့ဒီပြစ်ခတ်မှုရှိပြီးတော့အဲ့ဒီလက်နက်ကြီးတွေရန်တမ်းပြတာဖြစ်မှာပေါ့အခါမှာတော့မကြေခဏဖြစ်နေပါလေဟိုလက်နက်ကြီးတန်းလားနားရီဥအောင်ကြားရတာပေါ့အဲ့ဒါဆိုတော့နေတန်းလို့လို့ကြားရတယ်တခါလေကျန်အများကြီးကြောက်ချက်အများကြီးကြားပေါ့တခါလေကျန်တော့နေတာပေါ့နော်အခု2ရက်3ရက်လောက်တော့ညင်ပြီလို့ထင်တာအဲ့ဒါမနေ့ကအဲ့လိုမျိုးတရင်ပြန်ကြားရတာပေါ့
ဟာကမြို့နယ်မှာအခုနောက်ပိုင်းပြစ်ခတ်မှုတွေခက်စိတ်စိတ်ရှိနေသလိုလက်နက်ကြီးပြစ်ခတ်တန်းလည်းနေ့စဉ်လို့လို့ရှိနေတာပါဒါကြောင့်လက်နက်ကြီးကြီးကြားရောက်လေးရှိတဲ့မြို့အစွန်ဘက်နဲ့စစ်တပ်အနီးအနားနေထိုင်တဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတယ်လို့ပြောပါတယ်
။ဒီမတူပြည်လမ်းငန်းနဲ့ဝင်ပေးဆိုင်အဲ့ဒီစစ်တပ်စစ်စီရေးကအနီးနားကလူတွေဆောင်တော့အကုန်လုံးကိုဟိုပါပေါ့ကျောင်းနေကြပြီမရှိကြတော့ဘူးပေါ့။အဲ့ဒီမှာဒီဘလောက်လောက်ရှိမလဲ20 30လောက်ရှိမယ်။နောက်ပြီးတော့သူ့ချစ်မြစ်တီဖေးဆိုလည်းအဲ့လိုမျိုးပဲသူတို့ဒီတဲ့နီးရင်အနီးတဝက်ဆောင်တော့သူတို့ချုပ်တည်ပြီးတော့ရှောင်ကြတာပေါ့မိနာကလူကြီးကြတော့မရှိကြတော့ဟောက
်ဟာခမြို့ရဲ့အဝင်အထွက်ဂိတ်တွေမှာလဲစစ်ကောင်စီတပ်တွေလုံခြုံရေးကင်းချထားပြီးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဟာခမြို့နယ်ကဒေသအခေါ်စစ်ကောင်စီတပ်တွေအခြေစိုက်ထားတဲ့ဗျူဟာကုန်းနဲ့လွတ်လပ်ရေးကုန်းဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့လဲဒေသခံတို့ကပြောပါတယ်လက်နက်ကြီးတွေနဲ့ပြစ်ခတ်တက်ခတ်တဲ့ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်ပြောဆိုတာမရှိသေးပါဘူး။ထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်လည်းမရသေးပါဘူး။ဒီအတော့အတွင်းဒီကနေ့မနက်စောစောပိုင်းကတော့ဟာခါမြို့ဆောက်လုပ်ရေးခရိုင်ယုံလမ်းဦးစီးရိပ်သာအဆောက်အဦတစ်ခုမှာလျှက်စစ်ဝါယာကျိုးလျှော့ဖြစ်ရာကနေမီးလောင်မှုဖြစ်ပွားခဲ့ပါတယ်။အဆောက်အဦတစ်ခုလုံးထိခိုက်သွားပြီးလူတော့အထိခိုက်မရှိဘူးလို့ဒေသခံတယောက်ကပြောပါတယ်။စီရေးတင်မာမှုတွေနဲ့ထိခိုက်ဒဏ်ရာရတဲ့တရင်တွေကြောင်းလုံခြုံမှုမဲ့နေတဲ့အကြောင်းဟာခဒေတာကန်တူက VOA ကိုပြောပါတယ်ရှင
်။အလိမ်ပါပါရှင်။အခုလို့ဒီချင်းပြည်နယ်ကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ကစီရေးတင်မာတဲ့အခြေအနေကိုပြောပြမှာပါ။ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတောမြောက်ပိုင်းမှာဆက်သွယ်ရေးလိုင်းတွေပြတ်တောက်နေပြီးတော့တိုက်ပွဲအတွင်းပိတ်မိနေတဲ့ကျေးရွာတွေအများပြားရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါရတယ်။ဒီကနေ့မနက်ပိုင်းကလည်းမောင်းတောမြောက်ပိုင်းမှာတိုက်ပွဲပြင်းထန်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးနေရတယ်လို့စစ်ကောင်စီဘက်ကရဟတ်ရင်သုံးပစ်ခတ်တာတွေရှိနေတယ်လို့ AA ဘက်ကလည်းပြောပါရတယ်။မောင်းတောမြောက်ပိုင်းအခြေအနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကတည်းက AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေရပါမောင်းတော်မြောက်ပိုင်းနေရာအချို့မှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတယ်လို့ခမောင်းစိတ်ဒေတာကန်တူကပြောပါတယ
်ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ်လေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်အဲ့ဒီနေ့ကနေကျွန်တော်ညဘက်ဟိုလောက်ကနေ9နာရီလောက်ကနေဆက်တွေ့လို့မရတော့ဘူးဖုန်းလိုင်းကအဲ့ဒီရောကန်ဒေတာကန်ဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကအမလည်းလေရင်နဲ့ပြတ်တက်ကဖြိတော့တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းအတိအကျမသိဘူးအဲအကြောင်းမို့လို့ဟိုတာဝါတိုင်ဟိုကြောင်းဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လည်းဖြစ်နိုင်ပါတယ်အဲ့ဒီအပေါ်တေးတေးလောက်ကကြာတာ
ဆက်သွယ်ရေးပြတ်တောက်နေတဲ့မောင်တော်မြောက်ပိုင်းကခမောင်းစိတ်ဒေသဘက်မှာတိုက်ပွဲတွေအတွင်ပိတ်မိနေတဲ့ကျေးရွာတွေအများပြားရှိနေပါတယ်အဲ့ဒီကျေးရွာတွေမှာပြီးခဲ့တဲ့လကတည်းကစားနဲ့ရိတ်ခါပြတ်တောက်နေတယ်လို့ကြံခဲ့တဲ့သူတွေနဲ့ဆက်သွယ်လို့မရတဲ့အကြောင်းစစ်ပေးရှောင်ထွက်ပြေးနေတဲ့ခမောင်းစိတ်ဒေသခံတူကပြောပါတယ်
26ရက်နေ့ကနေဒီခမောင်းစိတ်တိုက်ပွဲကခမောင်းစိတ်ရဲ့ရောက်ဘက်မှာရော်ရဲအများကြီးရှိတယ်။အဲ့ဒီရော်တွေကတော့အဲ့မှာအောင်တပြေတို့ဟိုအောက်ချမ်းသာတို့ဗန္ဓုလာတို့အဲ့ဒီရော်တွေကကြတော့ဘက်ကိုကြော်လို့မရဘူးတော့အကုန်လုံးကပိတ်မိနေတယ်။ပြီးတော့ online တွေကလည်းဆက်သွယ်လို့မရဘူးများ
ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့စစ်ကောင်စီကြားပြီးခဲ့တဲ့ရပိုင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့ပါတိုက်ခိုက်ခဲ့တဲ့အကြောင်းရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်တူကက VOA ကိုပြောပါတယ်
။မောင်တို့မျိုးနေရဲ့ဒီအထက်ပိုင်းပေါ့နော်အဲ့ဒီမှာဒီဝေလာတောင်ဘက်ချမ်းရဲ့နောက်ဒီကျင်းချောင်းနေမြေပေါ့နော်ဒီခမောင်းစိတ်နေမြေအဲ့ဒီဘက်တွေမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်ဟိုဒီမကောစားဒီအာခမောင်းဆိုင်ဘက်မှာဆိုလို့ရှိရင်တော့ဒီမြန်မာစစ်တပ်ဘက်ကနေအာသူတို့ဒီလက်နက်ကြီးတွေနဲ့အမြဲတမ်းလှမ်းပြီးတော့ဟိုပြစ်နေတာရှိတယ်။နောက်ပြီးလို့ရှိရင်ဟိုရဟတ်ရင်တွေနဲ့လည်းလာပြီးတော့ပြစ်ခတ်တာတွေရှိတယ်ဗျ
။ဒါအပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့နယ်ဘက်ကိုသွားတဲ့ကုန်လမ်းကြောင်းတွေကိုစစ်ကောင်စီကပိတ်ထားတယ်လို့ကုန်စီစစ်ဆင်မှုတွေတက်တောက်နေပြီးစားနဲ့ရိတ်ခါအကြက်တဲနဲ့ကြုံနေရတဲ့အကြောင်းမောင်တော်ဒေသခံတွေကပြောဆိုကြပါတယ်
။ကိုစံကြော်ပါရှင်။VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.vo voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ဒီမြန်မာဗဟိုပန်ဒီကန့်သက်ချက်ဒီကနေ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုနားဆင်ကြည့်ရှုကြရမှာပါ။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လစာငွေကိုပြည်ရင်းကိုလွှဲပြောင်းမယ်ဆိုရင်လိုက်စင်ရဘန်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးစွဲတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကအမိန့်ထုတ်ထားပါတယ်။ဒါပေမဲ့ခွင့်ပြုထားတဲ့အချိန်တိုတောင်းတာရဲ့ဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်တရားဝင်မဟုတ်တဲ့ဟွန်ဒီငွေလဲစနစ်ကိုပဲအသုံးများနေအောင်မယ်လို့ဒီပါရောက်မြန်မာတချို့က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်နိုင်ငံခြားကိုရောင်းဝယ်ဖောက်ကားတဲ့လန်စင်ရဘန်ကတဆင့်ပြည်ရင်းကိုလွှဲပြောင်းပေးပို့ထားတဲ့အလုပ်အားကကိုကိုတိုင်းသုံးဆွဲတာတခြားသူကိုရောင်းတာဘန်ကိုရောင်းချတာတွေဘဟုဘန်ကခွင့်ပြုထားပါတယ်ဒါပေမဲ့21ရက်အတွင်းမှာအပြည့်သက်ရောင်းရမယ်လို့အမိန့်ထုတ်တာပါပြည်ပမှာအလုပ်လုပ်ကင်နေကြတဲ့မြန်မာတင်မောသားတွေကတော့ဘဟုဘဏ်ကသတ်မှတ်ထားတဲ့ဒေါ်လာတန်ဖိုးနဲ့ပြင်ပပေါက်ဈေးကွာဟနေတာကြောင့်ညွှန်ကြားချက်တွေအတိုင်းလိုက်နာဖို့ကမလွယ်ကြောင်း VOA ကိုပြောပါတယ်
။ပြောတာခက်ပါတယ်။တမောသားမှမဟုတ်ပါဘူး။စီးပွားလုပ်နေလို့လည်းကိုယ်ကတော့ဒုက္ခရောက်နေနေတယ်လေ။ငွေသေးရငွေသေးရဟိုအပြင်သေးနဲ့ဟိုအတင်းနဲ့ကွာနေတာ။အဲ့ဒီငွေကြီးတော့ဘုံလုံးတော့ဘာရှိငွေငွေလေးကြီးဆိုတော့လည်းပုံမကျနာကြီးပဲပေါ့။
ကဘာအနကတင်မောလိုက်နေမှာလောက်ကင်နေတဲ့မြန်မာတင်မောသားက3000နဲ့4000ကြားမှာရှိမယ်လို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကပြောပါတယ်။အများပြားဟာပြည်တွင်းလိုင်စင်ရဗန်တွေကတဆင့်လစာတွေကိုလွှဲပေးကြပါတယ်။တရားဝင်နီးနဲ့လစာငွေတွေလွှဲပြောင်းပေးမယ်ဆိုရင်ဝင်ငွေကုန်နဲ့သုံးဆွဲဖို့ပစ္စည်းဝယ်ယူတာမှာအခွန်ဆိုင်ရာအကျိုးခံစား권တွေရမယ်လို့ဘိုးဘန်ကပြီးခဲ့တဲ့သတင်းတစ်ပတ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြပရောက်မြန်မာတွေကတော့အရင်ကတည်းကဟွန်ဒီငွေလွဲတွေကိုပဲအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကတည်းကဒီငွေလွဲစနစ်တွေကိုအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနယ်စပ်ကငွေလဲလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်သူတော့ကျေဝင်ပေါက်သိနေပြမစင်းနဲ့လကူကလည်းကွာတယ်ကူကတော့တားကွာပါပဲကျေဝင်ပေါက်သိနေအလုံးမဖြစ်တော့ဘူးဟုတ်ကဲ့အစ်စစ်အမေအမေပါညာဘောနာပါညာခရတန်နီနေရှုပ်လို့ဆိုရတယ်ဟုတ်ကိုဘာတော့ပြီးတော့စီးရင်တွင်ပါတဲ့အချိန်ကြန့်ကြာရေနော
်အခုဆိုရင်ဗဟိုဘဏ်ကသတ်မှတ်ထားတဲ့ရင်းညွှန်းငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို2100မှာပဲရှိပါတယ်ဒီကနေ့ပြင်ပပေါက်ဈေးမှာဒေါ်လာကို3500နဲ့4000ကျပ်အကြားအယောင်းဝယ်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်နိုင်ငံခြားကနေလွှဲပြောင်းလိုက်တဲ့ဒေါ်လာငွေတွေကိုဒေါ်လာအတိုင်းထုတ်ယူပြီးအပြင်မှာသုံးစွဲခွင့်ရှိတာလားဒါမှမဟုတ်တခြားအကောင့်တစ်ခုကိုတိုက်ရိုက်လွှဲပြောင်းခွင့်ရှိတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘဟုဘဏ်ရဲ့ဒီညွန်ကြားချက်ပါလွတ်လပ်စွာရောင်းဝယ်ခွင့်ရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ဘဟုဘဏ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ထိုင်းဘဏ်ငွေဆိုရင်လည်းရည်ညွန်းငွေလဲနှုန်းဟာတစ်ပတ်ကို58ကျပ်သာရှိပေမဲ့အပြင်မှာတစ်ပတ်ကို105ကျပ်လောက်အထိဈေးပေါက်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဒါကြောင့်လည်းပြည်ပကရတဲ့လောက်ခလစာကိုဘဟုဘဏ်ရဲ့ရည်ညွန်းငွေလဲနှုန်းနဲ့အလဲခံရမယ့်ကိစ္စကိုတော့လူအတော်များများရှောင်ကြလိမ့်မယ်ဆိုပြီးပြည်တွင်းလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာပါဆက်လက်ပြီးတော့အခုလိုမြန်မာဒီဗဟိုဘဏ်ကနေအပြောင်းလဲလုပ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုလည်းထပ်ပြီးတော့တင်ပြမှာပါရန်ကုန်ပြင်ပငွေလဲနှုန်းဈေးကွက်မှာမြန်မာကျပ်ငွေတန်ဖိုးထိုးကျနေပြီးတော့ American ဒေါ်လာနဲ့ဒီကျပ်ငွေလဲလှယ်တဲ့ဈေးနှုန်းကိုအမျိုးမျိုးပြောဆိုနေကြပေမဲ့တကယ်တမ်းအယောင်းဝယ်မဖြစ်ဘူးလို့တရားဝင်ငွေလဲစင်တာတခုမှအလုပ်လုပ်နေသူတဦးက VOE ကိုပြောပါရယ်ဒေါ်လာဈေးနှုန်းမတည်ငြိမ်တဲ့အတွက်ရွှေအယောင်းဝယ်ရပ်ဆိုင်းနေရတယ်လို့သွင်းကုန်လုပ်ငန်းရှင်တွေကအခြေအနေသွင်းကုန်လုပ်ငန်းရှင်တွေဘက်ကလည်းအခြေအနေတွေကိုစောင့်ကြည့်နေပြီးတော့လုပ်ငန်းတချို့ဆိုရင်လည်းရပ်ဆိုင်းထားပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်အီတန်စင်ကပြောပြမှာပါရှင်
ဒေါ်လာနဲ့မြန်မာကျပ်ငွေလင်းနှုန်းမှာဒေါ်လာကိုကျပ်4000လောက်အထိရောက်သွားပြီဆိုပြီးတော့လူမှုကွန်ရက်တွေနဲ့အပြစ်မှာပြောနေကြပါသေးတယ်။ဒါနဲ့တကယ်တမ်းအယောင်းဝယ်ဖြစ်တာမျိုးမရှိတဲ့အကြောင်းနဲ့ငွေလဲစင်တာတွေတော်တော်များများရပ်နားခဲ့တဲ့အကြောင်းရန်ကုန်မြို့တရားဝင်ငွေလဲစင်တာတစ်ခုမှအလုံးလုံးနေသူတယောက်က VOA ကိုပြောပါသေ
း။ဒေါ်လာရောရန်ဘက်ကဘာတစ်ခုမှကျမတို့ကအယောင်းဝယ်မလုပ်နိုင်တော့ပိတ်လိုက်တယ်။ဈေးတွေကလည်းအကုန်လုံးခေါ်နေကြတော့တကယ်အယောင်းဝယ်ဖြစ်လားဆိုတာမ မဟုတ်ဘူးဘယ်သေးရောင်းဝယ်ရမလဲဆိုတာကိုမသိတော့တာလို့ဝယ်မဲ့သူလည်းရှိမှမရှိတာ
မြန်မာနိုင်ငံဘဟုဘဏ်ကတော့နိုင်ငံသားငွေထိန်းချုပ်ရေးကြိုးပမ်းတဲ့ညွှန်ကြားချက်တွေစတိုက်ထုတ်ပြန်ထားတာပါဘိုးဘဏ်ရဲ့ရည်ညွှန်းဒေါ်လာလဲနှုန်းကဒေါ်လာကို2100ကျပ်မှာပဲရှိနေပါသေးတယ်နိုင်ငံသားငွေလဲလှယ်ရမှာဘိုးဘဏ်သတ်မှတ်တဲ့ရည်ညွှန်းငွေလဲလှယ်နှုန်းရဲ့3.3%ခန့်နှုန်းပေါင်းတွင်းမှာပဲသတ်မှတ်ဆောင်ရွက်ဖို့ဘိုးဘဏ်ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရွှေသိန်းဥက္ကဋ္ဌဦးမျိုးမြင့်ကတော့ဒေါ်လာဈေးမငြိမ်တဲ့အတွက်အယောင်းဝယ်မဖြစ်ဘူးဆိုပြီးတော့ VOA ကိုပြောပါလိမ့
်ကျွန်တော်တို့အသင်းရောကတော့ဒီနေ့အယောင်းဝယ်မဖြစ်ဘူးပြအဲဒေါ်လာဈေးမငြိမ်တော့ကျွန်တော်တို့လည်းဟိုအယောင်းဝယ်မဖြစ်ကြဘူးလက်လာကြောက်ဖြစ်နေတယ်အပြင်းစီးခွက်တွေလည်းတီးကြမသိဘူးအဲဒေါ်လာဈေးကိုတီးကြမသိလို့အခုကျွန်တော်လိုက်စုံစမ်းတော့အခုလိုက်စုံစမ်းလို့ရှိသေးတယ်ဒေါ်လာဈေးဘယ်လောက်လဲလို့က
ပြပပေါက်ဈေးတွေကတော့တစ်ကြက်သားကို35ဒိန်နီးပါးရှိခဲ့ပြီးတော့အယောင်းဝယ်မရှိသလောက်အေးနေတယ်လို့ရွှေဆိုင်တချို့ကပြောပါလိမ့်အခုလိုမြန်မာငွေနဲ့ဒေါ်လာငွေလဲနှုန်းတွေပြောင်းလာတာကြောင့်ပြပကတင်သွင်းလာတဲ့အကုန်ပစ္စည်းတွေလည်းအယောင်းဝယ်တွေလောက်ရမှာဈေးနှုန်းအပြောင်းလဲတွေဖြစ်လို့လုံခြုံရခက်ခဲတာကြောင့်တချို့လုပ်ငန်းတွေအယောင်းဝယ်နဲ့ဆိုင်တွေပါပိတ်ထားလိုက်ရတဲ့အကြောင်းဆိုင်တွေရဲ့လူမှုကွန်ရက်စာမျက်နှာတွေမှာကြော်ညာထားပါလိမ့်မူဆယ်နေဆက်ကုန်စည်တိုင်းတွေမှာတော့ငွေကြေးမတည်ငြိမ်မှုတွေကြောင့်တွင်းကုန်ထုတ်ကုန်လုပ်ငန်းတွေရန်နာထားရတယ်လို့လုပ်ငန်းရှင်တယောက်ကပြောပါလေ
။ကျွန်တော်ကလို့ export ပေါ့အခုရထားရတယ်။ဘာမလုပ်နိုင်ဘူး။လို့စရထားရတာပေါ့ဘာလို့လဲဆိုတော့တွေ့ရမယ့်ပြဿနာတွေလည်းရှိလေ export လုပ်ပြီးမယ်ယွမ်းနဲ့လို့ယွမ်းနဲ့တွေ့ရတယ်ဒေါ်လာနဲ့လို့ဒေါ်လာပြန်ဝင်ရတယ်လေ။အဲ့ဒီဟာချက်တွေရှိနေတော့လူတွေအကုန်လုံးရက်တာလူများတယ်။အချိန်နဲ့စောင့်ကြည့်မှရမှာလေ။လို့ဆိုလုတ်တိုင်းလုတ်လေရှုံးတာပေါ့အလုပ်လိုက်ရှုံးနေအဲ့လိုဖြစ်နေကြတာလေအဲ့ဒါအခက်အခဲတွေအများကြီးဖြစ်သွားတာပေါ့လေနော
်ဒေါ်လာကိုပြပကနေအပေါက်ဈေးနဲ့ဝယ်ယူရမှာလေဈေးအစမတန်ခေါ်တာတကယ်ဈေးကွက်အတွင်းဝင်မရတာနဲ့တွင်းကုန်ကန့်သက်ချက်တွေများလာတာတွေကြောင့်ပို့ကုန်တွင်းကုန်လုပ်ငန်းရှင်တွေကအခြေအနေကိုစောင့်ကြည့်ပြီးတော့လုပ်ငန်းတချို့ကိုရပ်ဆိုင်းထားတယ်လို့ပြောတာပါစီးပွားရေးတုံ့သက်သူတယောက်ကတော့ကြက်ငွေကျဆင်းမှုဟာတွင်းကုန်အခြေပြုတဲ့စီးပွားရေးအပေါ်မှာအကြီးအကျယ်ထိခိုက်လာနိုင်တယ်လို့တုံ့သက်ထားပါတယ
်စီးပွားရေးပုံမှန်လေးပဲလို့မရနိုင်တဲ့အခြေအနေမျိုးကိုအဆင့်မျိုးကိုရောက်လာပြီပေါ့တပြေးပြေးနဲ့ရောက်လာတာပေါ့ရောက်လာတာကအခုဆိုရင်ရှည်ရလာတယ်ပေါ့ရှိတယ်အဲ့တော့ဒီတိုင်းပါရင်ပို့ပို့ပြီးတော့ကြက်တယ်မေးပို့ပို့ပြီးတော့လုပ်ငန်းကြီးမလေးပတ်နိုင်တာဖြစ်နေဆိုတော့တိုင်းရိုက်ကြည့်ကြတာလည်းရှိတယ်တစ်ဆင့်ကတစ်ဆင့်ကတော့ဝိုက်ကြည့်ကြတာလည်းရှိတယ်ခုနအလုပ်ကင်ခွင်းလန်းကစားလောက်ကလာတာအလေပေါ့ဆိုတော့ပြောဒီတိုင်းပြေထွက်ကုန်တွေအဆုံးပေါ့နော်အကောင်လုံးကိုတော့ရှောက်တစ်ဆင့်ကကြည့်ကြတယ်အဲ့လိုကြည့်ကြရင်ဟိုစိုးစံရလေးကမျိုးပေါ့နော်ဟိုစိုက်စားအကောင်လုံးချိန်ဆက်တယ်ချင်းကျွန်တော်လူစုတံရလေးပြီးတော့စူးသွားတယ်။စူးတဲ့စူးနေဘောလိုက်လမ်းကိုသွားနေပြီလို့ပြော
တာ။စံငွေတံမိုးမဒီမငိမ့်ဖြစ်နေချိန်မှာပဲ American Dollar နဲ့စံငွေလဲနှုန်းရင်းညွှန်းတံမိုးကိုဘိုးဘဏ်ကပြန်ပြင်ပြီးတော့မယ်ဆိုတဲ့သတင်းတွေလေလူမှုကွန်ရက်ပေါ်မှာဒီအပိုင်းပြန်ခဲ့ပါလိမ့်။စစ်ကောင်စီရဲ့တာဝန်ရှိသူဝန်ကြီးတယောက်ကတော့ဒါတွေကကောလာဟလတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ Online ကနေငွေရောင်းဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံသားငွေ၃ငွေစီမံခန့်ခွဲမှုဥပဒေနဲ့ရေးယူသွားမယ်အကြောင်းဘိုးဘဏ်ကမကြခင်ရက်ပိုင်းတုန်းကသတိပေးပြီးတော့ထပ်ပြီးတော့ထုတ်ပြန်ထားတာဖြစ်ပါလိမ့်
။မတ်အီတန်စင်ပြောပြသွားတာပါ။ VOA မြန်မာပိုင်းကဓာတ်ရိုက်ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီမှာနားဆင်ကြည့်ရှုနိုင်ပြီးတော့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်တင်ဆက်မယ့်ဒီအပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်လေရုရှားမြန်မာဆက်ဆံရေးအတိတ်အနဲ့နဲ့ကြရက်အကြောင်းကိုဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုမကြခင်နားဆင်ကြည့်ရှုရဖို့ရှိပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow view in Myanmar Wine ပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in Myanmar Wine YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီခု VOA မြန်မာပိုင်းအစီအစဉ်ကိုလူထုမိတ်ဆွေ24နာရီမှလည်းလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အဲ့ဒီထဲမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစာရာတွေကိုနားဆင်ကြည့်ရှုရမှာပါရှင်။အခုတော့လူထုနဲ့ဒီကျန်းမာရေးအစီအစဉ်ကိုအရင်ဆုံးကြည့်ရအောင်ပါ။ဒီတစ်ပတ်အတွက်တော့လက္ခဏာပြောတဲ့ COVID ကူးစက်မှုတွေဟာတက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ဖျားနာတာဖြစ်လာပြီဆိုလို့ရှိရင်ပေါ့ပေါ့ဆဆသဘောမထားဘဲအရေးပေါ်အခြေအနေဖြစ်ကိုမရောက်ရှိရအောင်ပြုစုစောင့်ရှောက်ကုသပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန့်စောကပြောပြမှာပါရှင်။
တတလောဖြစ်ပေါ်ပြန်ပေါ်နေတဲ့ COVID virus ကိုဟာကူးစက်မှုလုံးမြန်ပေမဲ့ရောဂါလက္ခဏာတွေမပြင်းထန်တာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာမှုနည်းတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါ။ Omicron BA4 နဲ့ BA5 COVID မျိုးကွဲတွေဟာရောဂါလက္ခဏာမပြင်းထန်မှုဆိုပေမဲ့တက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ကာဝေးကူးသက်မှုတွေကိုမလျှော့ချဘဲဆက်ပြီးတော့လိုက်နာလှုပ်ဆောင်ကြရအောင်မှာဖြစ်ပါတယ်။ဒီချိန်မှာဖျားနာပြီဆိုရင် COVID ဖြစ်နိုင်တယ်လို့ယူဆထားပြီးအရေးပေါ်အခြေအနေဖြစ်ကိုမရောက်ရှိအောင်ပြုစုကူးသက်မှုတွေကိုပြုလုပ်ကြရမှာပါ။ကိုယ်ခံအားကောင်းစေတဲ့အစားအသောက်တွေဟာကိုဗစ်ရောဂါနှလန်းထားတဲ့နေရာမှာအရေးပါတာကြောင့်ကိုယ်ခံအားကောင်းအောင်စနစ်တကျကျူးမွေးဖို့လည်းအရေးကြီးပါတယ်။ကိုဗစ်ရောဂါဝေနာရှင်တွေကိုကိုယ်ခံကောင်းအောင်ကျူးမွေးပြုစုပုံကိုအာဟာရဆရာဝန်တဦးဖြစ်သူဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြထားတာရှိပါတယ်
။လူနာတယောက်ကတစ်နေ့ကိုကယ်လိုရီ1500နဲ့2000ကျားဝင်အောင်စားပေးတယ်နေပေါ့နော်။ဒါကတော့ကိုယ်အလေးချိန်ပေါ်မူတည်ပြီးကွဲပြားသွားပေါ့။ဒါကတော့အကျန်းအားဖြင့်ပြောထားတဲ့ပမာဏတစ်ခုပေါ့နော်။1500နဲ့2000ကျားဥပမာနည်းနည်းပို့ပြီးတော့ကိုယ်လေးချိန်ပြည့်တဲ့လူတွေမှာဆိုရင်ပို့စားပေးဖို့လိုမယ်။နည်းနည်းကိုယ်လေးချိန်နည်းတဲ့လူပိန်တဲ့လူတွေမှာဆိုရင်တော့1500လောက်တော့အနည်းဆုံးစားပေးဖို့လိုပဲပေါ့။အဲအသားဓာတ်အနေနဲ့ကတော့သူကတစ်နေ့ကိုအသားကားအနေနဲ့10ကျပ်သားလောက်စားပေးဖို့လိုတယ်။တကယ်လို့10သားဝင်အောင်ပေါ့မစားပေးနိုင်ဘူး။တိတ်ပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူး။ပြုတ်နေတဲ့အနေနဲ့အများရယ်ဆိုရင်ကြက်ဝူးလိုမျိုးစားထုတ်စားပေးလို့ရတယ်။ပဲရင်ကြိုလိုမျိုးစားထုတ်တောက်ပေးလို့ရတယ်ပေါ့နော်။အဲ့တော့တကူကိုဘလောက်စီစားတင်လဲဆိုတာကိုဆက်လက်ပြီးတော့ပြောပေးမယ်ပေါ့နော်။အဲ့တော့ तू ကဒီမောနေတဲ့အချိန်ပေါ့ဖျားနာနေတဲ့အချိန်မှာ तू ကစားဖို့ဆိုတာ तू ကလူသားမှန်စားတယ်လို့အများကြီးစားနိုင်မှုခက်တယ်။ခက်တော့ကြတော့နံပါတ်1အရေးကြီးဆုံးကတော့နင်းနေနဲ့ခဏခဏစားပေးဖို့လိုရယ်ပေါ့နော်။နင်းနေစားတယ်ဆိုရင်နေရာမှာ तू အာဟာရဓာတ်ပြေဆုံးအောင်နည်းနည်းလေးမှသူများများပါမယ်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုတော့ဥမာအရေးတစ်ခွက်တောက်မဲ့အစားနွားနုတစ်ခွက်တောက်လိုက်တာမျိုးအရေးတစ်ခွက်တောက်မဲ့အစားအာဟာရဖြော်ရေးတစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအာဟာရတန်ဖိုးမြင့်တဲ့အစားအစာမျိုးပို့ပြီးတော့ရွေးစားပေးတယ်နဲ့နောက်တစ်ခုကတော့ပြုတ်နေအန်ရဲ့အချိန်မှဆိုရင်တော့ဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အန်ပျောက်ဆေးတွေရှိရယ်အန်ပျောက်ဆေးတွေတောက်ပြီးတော့မစားခင်နိုင်ရောလောက်လို့မှတောက်လိုက်ပြီးတော့မှအစားကိုစားမယ်ဆိုရင်သူခါတိုင်းတနေနဲ့ပို့ပြီးတော့စားလို့ဝင်တယ်ပေါ့နော်အဲ့တော့စားတဲ့နေရာမှာဘယ်လိုမျိုးကြွေးချယ်စားသုံးလဲဆိုတော့တော့အများဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူးပုံမှန်စားတဲ့အတိုင်းညံ့ညံ့တတစားပေးရပြီအဲ့တော့ညံ့ညံ့တတစားပေးရဆိုရင်ညမှာထမင်းပါမယ်အသားငါးပါမယ်ဟင်းဟင်းဟဲ့ပါမယ်ပေါ့နော်အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10စုံကနေ15စုံအဲဝင်တလောက်လေးပေါ့တကယ်လို့9စုံမဲ့ဝင်ရင်9စုံပေါ့နော်အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15စုံလောက်ဒီစားပေးတင်တယ်အဟင်းဟင်းကအနေနဲ့ကတော့တရုတ်ပကံလုံးတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်အသားငါးအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဖဝါးတဝက်ရွယ်တဒုံးနှစ်တုံးလောက်ပအောင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတော့တကယ်လို့ဒီထမင်းတစ်ပတ်ကမစားနိုင်ဘယ်လိုလုပ်ကြမလဲအဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါဟင်းမြွေတွေကိုစံပြုတ်ပြစ်ပြစ်တစ်ခွက်အနည်းနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင် तू ကဝါးစရာလည်းမလိုတော့ဘူးမောနေအချိန်မှလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါတွေအဆင်မပြေဘူးဝယ်ရတာဒါမှမဟုတ်ခုနကမစားချင်ဘူးဆိုရင်အသားငါအစားဒီစံပြုတ်ထဲကိုကျုပ်အကာကြီးထည့်ပေးလို့ပြုတ်ပေးလို့ရတယ်။ပဲနီလေးမျိုးကြီးထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်။အဲအမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြည့်မယ်ပေါ့။အ
ကိုဗစ်ကူးစက်မှုတွေဟာတကြီးရွယ်ဦးတွေနဲ့ကိုခံအနေနဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ဖျားနာပြီးဆိုရင်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲအရေးပေါ်အခြေအနေဖြစ်ကိုမရောက်ရှိအောင်ပြုစုဆောင်ရှောက်ကူတာပေးဝေလိုတဲ့ကြောင့်တနေ့ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
Dr. Tanso, a person didn't send it, Ludunet, Jamai, Sisimashin, D. Sisingo, view him yama by ye, D. Sunny, the Nuni, D. Yota, a Sisimale, Nasin, Tishu, Lu Yabarishim, a Kusalabiro, Ujos and I, Yamai, don't the chat Sisingo, Giama. Yamanangama sitek Yamanangama D. Sikon Sine, Anna Taimugu, Sentin, Daikinid, E. Azuru, Abdian Buema. ရုရှားကြောင့်စစ်ကောင်စီဘက်ကစစ်ကောင်စီဘက်ကိုပိုးပြီးအလေးသွားနိုင်ပါသလားဒါမှမဟုတ်ဒီစစ်အေးကာလာတုန်းကတချို့နိုင်ငံတွေကြုံခဲ့ရသလိုပရော့ဆီဝါလို့ခေါ်တဲ့ဒီဂျာလူဒုထားတဲ့ဒီစစ်ပွဲရဲ့စစ်မြေပြင်ဖြစ်လာနိုင်ပါသလားအမေရိကန်ပြည်ထောင်စုကမြမအေးသုံးသက်သူပေါမော့ခမီမီဝင်းဘက်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
Dr. Mimi Wimbaknya, Dignage Finish in Jamaro. Rashane, Mimananga, Tutri, Rashane, Second Zero Pumu, Nisa Larekisa. Little Nisa Munga, Mimananga, Dwin, and Dida Rima, Bello Yakamu, Sin and Lesra, Swinage in Chipare.
Okay, Dine, Jama, Piopiame, Chella Diarbono, Jama and Nene, Bogo, the Unjinash and the Unye and Nene.
ပြောပြတာပါကျမရဲ့အလုတ်ကိုင်းနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်အနေနဲ့ပြောတာမဟုတ်ပါဘူးကျွန်တော်ရဲ့ဒီပါတ်မန့်ရဲ့ဒီဖန့်စ်ကိုယ်စားလှယ်အနေနဲ့ပြောတာမဟုတ်ပါဘူးပထမဆုံးကတော့ရုရှားဟာမြန်မာနိုင်ငံအခုပုံမိုနီကလန်နေတဲ့အတွက်မြန်မာနိုင်ငံပြည်တွင်းအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကြည့်ကြအောင်ပါရုရှားစီကအခုညီပြူရလာတဲ့အတွက်စစ်ကောင်စီအနေနဲ့ပုံမိုအင်အားက
ကိုသူတို့မှာရှိနေတဲ့ youth equipment ပေါ့နော် equipment ဟောင်းနေသုံးနာပြီးသားလေအဟောင်းတွေကိုပြန်ပြီးတော့ရောင်းဖို့အတွက်မြန်မာကသူတို့ရဲ့ဈေးကွက်အဲ့ဒါကြောင့်မလို့လုပ်နေတာနောက်တစ်ခုကျတော့သူတို့က Ukraine ကိုသွားပြီးတော့ဝင်လုတဲ့အခါမှာနိုင်ငံတကာပေါ့နော်ပြည်ထောင်စုကနေပြီးတော့ sanction တွေအလုတ်ခံထားရတယ် UN ထဲမှာ vote လုပ်လာပြီးသူတို့ထောက်ခံမဲ့နိုင်ငံတွေတိတ်မရှိတော့တဲ့အခါကျတော့မြန်မာနိုင်ငံကို SEC ကိုအသုံးချပြီးတော့သူတို့ထောက်ခံဖို့လုပ်တာပါဒါပေမဲ့ကယ်၍မြန်မာစစ်တပ်ကပေါ့နော် SEC တို့ကမဝင်နိုင်တော့ဘူးမဟုတ်ဆိုလို့ရှိရင်သူတို့အဲ့ဒါရောက်မှာမဟုတ်တော့
ဟုတ်ကဲ့
သူတို့အလကားဒီလက်နက်တွေပါကြီးအလကားပေးနေတာမဟုတ်ဘူးသူတို့အဲ့ဒီဥစ္စာကြီးရောင်းနေတာ
ဆိုတော့သူတို့အကျိုးစီးပွားအတွက်အဓိကပေါ်တင်ရမှာနော်ရုရှားဘက်က
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်ကအကျိုးမရှိဘူးလားဒီလိုဆက်ဆံတဲ့အတွက်
သူတို့ဝယ်နိုင်သမျှကာလပတ်လုံးတော့သူတို့နည်းနည်းဟို support ပေါ့နော်သူတို့ရဲ့ပံ့ပိုးမှုရတာပေါ့ဒါပေမဲ့ဒီနေ့မပေးနိုင်တော့ဘူးဆိုလို့ရှိလို့ရှင်သူတို့အလကားလာပေးမှာမဟုတ်ဘူးဒီလူတွေကဒီ Russian တွေကပေါ့နော်ဒါမြန်မာနိုင်ငံကို goat ကိုသွေးလာဆုတ်တာလေသူတို့တကယ်လို့သွေးကုန်မှာဆိုရှိလို့ရှင်သူတို့ဒီတိုင်းမပြစ်သွားမှာပေါ့
โอเคไอ้ยอตะคูลอลอเซมามาจาติกินก็เวเมียนมาနိုင်ငံဟာရုရှားစီကရေနံဝယ်မယ်ဆိုတော့မြန်မာနိုင်ငံမှာလည်းလောင်စာအခက်ခဲကအများကြီးရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ဆိုတော့ရုရှားစီကလောင်စာတွေဓာတ်ဆီတွေဝယ်ယူလိုက်ခြင်းအပြင်မြန်မာနိုင်ငံလုပ်ငန်းတွေအတွက်မြန်မာနိုင်ငံမီးလင်းလာမယ်ပြည်သူတွေအတွက်ကောတတိယအပြင်အကျိုးရှိတယ်လို့ဆိုရင်မှားမလားခင်ဗျာအဲ့ဒါအ
ေးဥစားကတော့စစ်တပ်ကဝယ်လာတဲ့စီတွေပေါ့နော်ဟိုသူတို့ပိုင်းသူတို့ပြန်သုံးပါလားသူတို့ပြည်သူလူထုကိုဝေချပြီးတော့သုံးပါလားညီမမသိဘူ
းဟုတ်ကဲ့
ဆိုအကယ်၍သူတို့လိုမျိုးပြည်သူလူထုကဒီစီဝယ်လာတဲ့ဥစ္စာသူတို့မသုံးအောင်ဆိုလို့ရှင်ပြည်သူလူထုအတွက်လည်းလကားပါပဲ
ဆိုနောက်တစ်ခုကအဲ့တော့အခုစစ်ကောင်စီရဲ့လက်နက်တွေကိုရရဆိုရပါဆိုပတ်စံစီတုံးပေးနိုင်လို့အဲ့ဒီလက်နက်တွေကြောင့်စစ်ကောင်စီဟာသူတို့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေအပေါ်မှာစီရေးအဖြစ်စာစီရလာနိုင်တယ်လို့ထင်ပါလား
ကျမအမြဲတမ်းပြောတယ်ဒီစစ်တိုက်တာနိုင်နေမနိုင်ဘူးဆိုတာကဒီဗျူဟာနဲ့ပို့ပြီးတော့အသက်ဆိုင်နေဖိုင်ဖာဝါတဲ့လောက်လောက်မဟုတ်ဖိုင်ဖာဝါက25ရာခိုင်နှုန်းပြီးတော့ဗျူဟာကောင်းလို့ရှိရင်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ကျမဆိုရက်ပြောတာရယ်သူတို့ဗျူဟာကသူတို့လုတ်တက်တာကတမျိုးပဲပြည်သူလူထုကိုအကြမ်းဖက်ပေါ့နော်ဒီလိုမျိုးပါလေရဲရဲဆက်ဆက်လုတ်တာပဲရှိတယ်သူတို့ဒီလိုမျိုးပြည်သူလူထုကိုရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းလုပ်လေလေပြည်သူလူထုကိုဓမြတိုက်လေလေအာထိတ်ဆင်းရဲအောင်ဆင်းရဲအောင်လုပ်လေလေသူတို့ရဲ့ဘက်ကိုပြည်သူလူထုဒီ heart and mind ကသွားမှာမဟုတ်ဘူးဆိုတော့ဘလောက်ပဲ weapon ရှိနေပါစေဒီ strategy เนาะပြည်ဟာမကောင်းလို့ရှင်ဘလို့မှမနိုင်နိုင်ဘူးပြောလို့ရတယ
်အခုပြည်တွင်းနဲ့ပတ်သက်တဲ့ကြေမှုကိုပြောတဲ့နေရာမှာမိမိတင်ငါပြောခဲ့တဲ့စကားကိုသတိရပါတယ်ဆရာမတယောက်အနေနဲ့ဒီမိုကရေစီတောင်းဆိုပြီးတော့တိုက်ပွဲဝင်နေရတဲ့လူတွေဘက်ကောဘယ်လောက်အမှတ်ပေးလဲဆိုရင်အဲ့ဒီကပြောခဲ့တဲ့မိက B ပေးတယ်ဆိုတာ B+ ပေးတယ်ဆိုတာဆိုတော့အခု grading ပြန်ပြီးတော့ပေးကြည့်အောင်ဘယ်လိုပေးကြည့်မှလဲ
ဒီလူတွေဘက်ကပေါ့နော်သူတို့ကပို့ပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်သူတို့အတွက်ပို့ရတယ်နော်ဘာလို့လဲဆိုတော့စစ်တပ်ကလုပ်နေတဲ့နည်းတွေကမအောင်မြင်နိုင်တဲ့ view ဟာတွေတုံ့နာတယ်လို့ပြောလို့ရတယ်ဆိုတော့political prisoner လေးယောက်ကိုเนาะတတ်လိုက်တဲ့အခါမှာပြည်သူတွေကပို့ပြီးတော့နာကြီးလာတယ်။သူဒီနာကြီးမှုကသူတို့အများအားရှိနေတယ်။အဲ့နာကြီးမှုကိုအသုံးချပြီးတော့အခုချိန်ကြီးသူတို့လုံနေတုံးပဲလုံနိုင်နေတုံးပဲဆိုတော့လေသူတို့ရဲ့ဟိုနေ persistent ပေါ့နော် persistent ကအရင်ကြီးမှရလို့ပြောလို့ရတယ်။ the persistent အနေနဲ့ကျွန်မ A ပေးလို့ရတယ်။ great A ပေးလို့ရတယ
်။ဟုတ်ကဲ့။เนาะအခုခါမှာအရှိတောင်အရှာမှာမြန်မာနိုင်ငံဟာရုရှားအတွက်ခြေကုပ်စခန်းတစ်ခုဖြစ်လာနိုင်မယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့မဟာဗျူဟာကျတဲ့အိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လဲဖြစ်နေတယ်ဆိုတော့တရုတ်ရဲ့သဘောထားရောဘယ်လိုဖြစ်လာနိုင်မယ်ထင်ပါလဲလုံးဝကျေနပ်ပါပါမလားအဲ့ဒါကို
ဟုတ်ဆိုလို့ရှင် proxy war ပေါ့နော် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားတယ်မှာနော်ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပေါ့နော် armament တွေအလုံးကရုရှားလာနော်ဟိုဘက် EAO တွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတရုတ်နဲ့ဟိုနေရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးသပ်လို့ရှင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေပြန်ပြီးသုံးသပ်လိုက်လို့ရှင
်ဟုတ်ကဲ့ဒါပေမဲ့တချို့ကပြောကြတာကတရုတ်နဲ့ရုရှားကိုတစ်ဖက်နောက်ပြီးတော့ American ဥဆောင်တဲ့အနောက်နိုင်ငံတွေကိုတစ်ဖက်ထားပြီးတော့မြန်မာနိုင်ငံတွေမှာစစ်တပ်ကတရုတ်နဲ့ရုရှားဘက်ကဒီမိုကရေစီလိုလားတဲ့အင်အားစုတွေက American နဲ့အနောက်နိုင်ငံတွေဘက်ကဆိုရက် Proxy War ကအဲ့ဒီပုံစံမျိုး Cold War တုန်းကလိုဖြစ်ပြီးတော့အဲ့ဒီတရုတ်ရုရှားဘက် American အနောက်ဥစုဘက်အဲ့လိုနှစ်ချောင်းကွဲပြီးတော့ဖြစ်နိုင်တဲ့ Proxy War မျိုးလိုလည်းတချို့ကသုံးသပ်ရေးသားကြတာတွေ့ရပါတယ်အဲ့ဒီကိစ္စကိုမိဘယ်လိုသုံးသပ်လို့ပါလဲ
well အဲ့ဒီမှာဆိုလို့ရှိရင် US American ရဲ့ weapon တွေပဲမှာလေသူ proxy war လို့ပြောလိုက်လို့ရှိရင် you know ကျမကပြောသလိုပဲအဲ့ဒီမှာ American ဘက်ကတနတ်တွေပါဘာမှမရှိဘူး right သူတို့ပြောတဲ့ proxy war အဲ့ဒီဥစ္စာက misinformation ပဲတကယ်ရဲ့ misinformation လို့ပြောလို့ရတယ် US American Air Kuni Bai, Dama Kuni Reo Samiado, a humanitarian assistant, no? The Doka Bede Kuni Rai, or diplomatic support, no? The democracy go through Kuni Beda. The gay sit tiny, the proxy war jar or weapon is Gila Lucian, the deal net, Russia yet weapon yet, Nimanangama, Wimbido Chanica.
American has to do that in Sanare, Kuni Rida Pinire. Abisgari Bionire, let them talk Mambulu Pure. Kukama, USIB at the Lorunga, a Scott Marcia, Yamananga, my American Samaji, she turns on where I put a power in bullet to Biojare. Kuan Tonare in Azure, Amwea, Kunibo Lovi, Sweet Idoni Jara, Siware. Aikiza or Blouti on my mother, I look Kunizin or Loga, Doctor Mimi went back in the net Timba Zakna.
Yeah. Any good you would like when in Washington, no Baruma, my discussion alone, die. So, Jim Lamapi, I draw around Matthew, that we met a good solution, a political prisoner layout, such a Bidia, A. Osaka, Bubido, a Tanje Lade, Bubido, Nya Lade, Ambassador Vicky Bowman, Ole, or Town Charis, or Jimajai, A. Osaka,
you will know Town Nomja, Pansy like the Wally.
Okay, Pansy like the Lujai, the area. Western country, the Mabono, Bubio through discussion, the Bumiala, you know, Andrea, only Ukraine, but the Brunelli, I on site, you're lonely. We are a man and a bag of Yamra, I'm the inside lab, you do ya.
Hello, now so name me, I am your man and a second Zibega, Sita Bega, yes, I janjo Muria, Pinet, Chuke Muria, Bumiala, Dibega, we also pay a thin tank to ya, a janjan, beer, a dime, Matilla, and Bulo, Majona, and Mubono.
အဲ့ဒါတိရစ္ဆာန်ဒဘယ်နက်ဂေတစ်ဖြစ်တယ်ဒါပေမဲ့အဲ့ဒါပြစ်လာနိုင်တယ်ဘာဆိုတော့ဒါအမင်းဟိုနေ့ဒီ think tank တွေပြောတဲ့ဥစ္စာကိုတို့ရောလောမေကာတွေနော်အစိုးရမှာရှိနေတဲ့လူတွေကဖတ်တယ်သူတို့ဖတ်တဲ့ဥစ္စာပြီးတော့အဲ့ဒီဟိုများသောအားဖြင့်ပေါ့နော်ဒီသူတို့ရဲ့ policy တွေမှာ integrate လုပ်တဲ့များသောအားဖြင့်ဒါမျိုးလုပ်တတ်တယ်ဆိုတော့အခုတော်တော်များဒီဥစ္စာ
ကျော်စန်တာရဲ့မြမကြီးတုံသက်ချက်ပါရှင်အခုလိုရုရှားနဲ့မြန်မာဆက်ဆံရေးဆွေးနွေးတုံသက်ထားတာကိုနားဆင်ပြီးတဲ့နောက်မှာတဆက်တည်းပဲရုရှားကျူကျော်စင်းနဲ့ကုလပဒိန်ကြီးအကြောင်းပြောပြထားတဲ့ပိုလီဂရက်ကိုကြည့်ကြရအောင်ပါရှင်ရုရှားနိုင်ငံယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဟာအထူးစစ်ဆင်ရေးတစ်ခုဖြစ်ပြီးတော့ကုလသမဂ္ဂဗဒိန်ကြီးနဲ့ကိုက်နေတယ်လို့ရုရှားသမ္မတကပြောပါတယ VOA ရဲ့ Polygraph အစီအစဉ်မှာကြည့်ကြရအောင်ပါရှင
်။ရုရှားကယူကရိန်းကိုကျူးကျော်ဆစ်စင်တာကုလသမဂ္ဂဗတိညင်ကိုချိုးဖောက်တာမဟုတ်ဘူးလို့ဩဂုတ်16ရက်နေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းမှာအထူးစစ်ဆင်ရေးလုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂဗတိညင်နဲ့အပြည့်အဝကိုက်ညီပါတယ်။ရည်ရွယ်ချက်ကတော့ရုရှားနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံဖို့ဒွန်ဘတ်စ်ဒေသခံတွေလူမျိုးတုံးတက်ဖြတ်မှုကနေအကာအကွယ်ပေးဖို့ဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။ဒီပြောဆိုမှုမှန်မှန်ပါဦး။ပြည်ပတိုင်းပြည်တစ်ခုရဲ့နယ်မြေပိုင်ဆိုးမှုကိုအင်အားသုံးတိုက်ခိုက်မှုကိုကုလသမဂ္ဂဗတိညင်အပိုင်နှစ်ကွင်းစာကွင်းပိတ်လေးကတားမြစ်ထားပါတယ်။ရုရှားကယူကရိန်းကိုစစ်ရေးကျူးကျော်ပြီးသူ့ရဲ့အချုပ်အခြာပိုင်မှုကိုထိပါခဲ့ပါတယ်။ယူကရိန်းကိုစစ်ရေးရာကျူးကျော်မှုဟာကုလသမဂ္ဂဗတိညင်အပိုင်51နဲ့ကိုက်ညီတယ်ဆိုပြီးတော့အရင်ကလည်းမဟုတ်တာကိုပြောခဲ့ပါတယ်။တကယ်တမ်းအပိုင်51ဆိုတာကတိုင်းပြည်တစ်ခုကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ဖြစ်ပြီးယူကရိန်းကရုရှားကိုစစ်ရေးရာတိုက်ခိုက်တာချိန်ကျောက်တာမျိုးမရှိခဲ့ပါဘူး။ကုလသမဂ္ဂအဆိုအရ2022 February 24ရက်နေ့ကနေဇူလိုင်24ရက်အထိယူကရိန်းမှာအရက်သားထိခိုက်သေးဆုံးမှု 12,282 ဦးရှိပြီးအဲ့ထဲမှာသေဆုံးသူ 9,238 ဦးနဲ့ဒဏ်ရာရသူ 9,035 ဦးလို့ရှိပါတယ်။နိုင်ငံရှစ်နိုင်ငံရဲ့လွှတ်တော်တွေကယူကရိန်းကိုရုရှားကျူးကျော်မှုဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့သတ်မှတ်ထားပါတယ်။
မမမတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်လက်တွေနဲ့အတီးပြု သိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာမှာတွားရောက်ကြည့်ရှုနိုင်ပါတယ်လိပ်စာကတော့ polygraph.info ဖြစ်ပါတယ်ရှင်အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရမှာပါ American Open Tennis ပြိုင်ပွဲကိုနယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်တဲ့သတင်းအပအဝင်နောက်ဆုံးရနာမည်ကျော်ဘောလုံးသမားအပြောင်းရွှေ့သတင်းတွေကိုကိုရရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
် American Open Tennis ပြိုင်ပွဲကိုတော့နယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်ပါပြီ
I'm hoping Serena Williams makes a pass
ဒီနေ့မှာ Serena Williams ဒီပြိုင်ပွဲအပြီးမှာတင်းနစ်ကစားတာကနေအနားယူတော့မှနဲ့အမျိုးသားဘက်မှာကမ္ဘာနံပါတ်1 Novak Djokovic မှာကစားနိုင်တာတွေကဒီပြိုင်ပွဲမှာထိပ်ဆုံးကနေရာယူထားတဲ့သတင်းတွေဖြစ်နေပြီးတော့အလုံးကလည်း Serena ကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ
် I'm very very sad that Serena is retiring. I think she was a huge value to the sport.
Serena အနားယူတော့မယ်ဆိုတဲ့အတွက်ကျွန်တော်တကယ်ပဲစိတ်မကောင်းပါဘူး။သူကအားကစားလောကအတွက်တော့တကယ်ကိုတန်ဖိုးရှိတဲ့သူတူပါ။အားကစားသမားကောင်းတယောက်ဖြစ်ုံနဲ့မကပါဘူး။အသားအရောင်ရှိတဲ့သူတွေအတွက်လည်းသူကတကယ်ကိုအရေးပါတဲ့သူတူပါ။မြို့သမီးတင်းနစ်ပွဲအနေနဲ့ရေဘူးရပြောရရင်တော့သူကအားနဲ့မှန်နဲ့ပါဝါသုံးပြီးကစားတာကြောင့်မြို့သမီးပွဲတွေကိုပြောင်းလဲပြစ်နိုင်သူလို့ပြောရမှာပ
ါဒန်လာနီကကစားခဲ့တဲ့ပထမအဆင့်ပွဲမှာတော့ဆရီနာဝီလျံကဒန်ကာကိုဗနစ်ကို 6-3-6-3 နဲ့တပွဲပြန်နိုင်ပြီးတော့ဒုတိယအဆင့်ကိုတက်သွားပြီးဖြစ်ပါတယ်ညောမျိုးကအာသာရှ်ကွန်ကြီးမှာပြိသက်တွေကွင်းလုံးပြစ်လာပြီးတော့ဆရီနာကိုဒီပွဲမှာအားပေးခဲ့ကြပါတယ်စောပိုင်းမှာတော့ဆရီနာဟာစိတ်လုံရှားနေပုံရပါမယ်နောက်ပိုင်းမှာတော့တဖြည်းဖြည်းတည်တည်ငြိမ်ငြိမ်နဲ့အကောင်းဆုံးကစားသွားနိုင်ခဲ့တဲ့အတွက်တပွဲပြန်နိုင်သွားခဲ့တာပါပွဲပြီးမှာတော့အမေရိကန်ကနာမည်ကြီးတင်းနစ်ကစားသမားဟောင်းဘီလီဂျင်ကင်းကိုရင်ကဂုဏ်ပြုစကားပြောခဲ့သလိုခွင်းထဲမှာရှိတဲ့ပရိသတ်တွေကလည်း We love Serena ဆိုပြီးတော့ပွဲကြည့်စဉ်ပေါ်မှာစာရန်တွေဖော်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဆိုတော့ Serena အနေနဲ့ဘယ်လောက်ထိဆက်ပြီးတော့ခီးဆက်နိုင်မလဲ။တေချာနာကတော့သူ့ကိုချစ်တဲ့ပရိသတ်တွေကတော့သူ့ရဲ့နောက်ဆုံးပြိုင်ပွဲလည်းဖြစ်အမေရိကန်မြေမှာကျင်းပတဲ့ US Open ပြိုင်ပွဲလည်းဖြစ်တဲ့ဒီပွဲမှာဆရီနာကိုနောက်တစ်ကြိမ်ထပ်ပြီးတော့ဘိုးဆွဲစေချင်မှာကတော့အသေးချာပဲဖြစ်ပါတယ်အမျိုးသားဘက်မှာတော့ဒီနှစ်မှာနာမည်ကြီး Novak Djokovic ကာကွယ်ဆေးမထိုးတာကြောင့်ဝင်ခွင့်မရပါဘူး Djokovic ကတော့သူ့အနေနဲ့ဒီနှစ် US Open ကိုဝင်ပြိုင်နိုင်မှာမဟုတ်ဘူးဆိုပြီးတော့စောပိုင်းကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Djokovic ဝင်မပြိုင်နိုင်တာနဲ့ပတ်သက်ပြီးတော့ American Open Tennis ပြိုင်ပွဲရဲ့ Director တူဖြစ်တဲ့ Stacey Alistair ကတော့
This 2022 US Open without Novak is sad. There's no denying it. He is arguably
ဒီနေ့ US Open မှာ Novak Djokovic မပါတာတော့စိတ်မကောင်းပါဘူး။ဒါရှင်းပါတယ်။ तू ကပြောရရင်တမိုင်းတစ်လျှောက်အကောင်းဆုံးလို့တောင်ပြောနိုင်ပြီးပရိသတ်တွေကလည်းသူ့ကိုချစ်ကြပါတယ်။ तू က US Open ကို3ကြိမ်ဘိုးဆွဲတာပြီးကျမတို့လည်းသူ့ကိုကစားစေချင်ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးကျမတို့မှာသတ်မှတ်ထားတဲ့မူဝါဒမရှိပါဘူး။ဒါပေမဲ့ပြည်အောင်စုအစိုးရရဲ့ပြည်ဝင်ခွင့်ဥပဒေမှာတော့အဲ့ဒီသတ်မှတ်ချက်ရှိပြီးတစုံတရာအပြောင်းလဲမရှိပါဘူး။ကျမတို့အနေနဲ့သူ့ကိုဒီမှာလာကစားစေချင်ပြီးရှင်းနေမှာတော့သူကစားနိုင်မို့မျှော်လင့်ပါတယ
်။ဂျိုကိုဗစ်ရှာကာကွယ်ဆေးမထိုးတာကြောင့်ဒီနေ့အစောပိုင်းကကျင်းပခဲ့တဲ့ Australia Open ကိုဝင်ခွင့်မရခဲ့သလိုအခုခါ American Open ကိုလည်းထပ်ပြီးတော့ဝင်ခွင့်မရခဲ့တာဖြစ်ပါတယ်။မြို့သားဘက်မှာတော့မနစ်ကလက်ရှိ Champion က Russia က Daniil Medvedev ဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့ Britain ကMR Radu Kanu ဖြစ်ပါတယ်ခင်ဗျာ။ဟောက်ဒီသတင်းတွေဘက်မှာကျင်းပတဲ့ FedEx ဖလာကောက်ဒီပြိုင်ပွဲမှာရောက်အိုင်လန်သား Rory McIlroy Champion ဖြစ်သွားပါတယ်။ Delaware မှာကျင်းပတဲ့ဒီအခုနှစ် FedEx ကောက်ဒီပြိုင်ပွဲမှာ McIlroy ကတစ်ချက်အသာနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။တတိယ round အပြီးမှာ American က Scottie Scheffler က6ချက်အသာနဲ့ဦးဆောင်နေတာဖြစ်ပေမဲ့နောက်ဆုံး round မှာတော့Scheffler က3ချက်ပိုရိုက်ပြီးတော့ McIlroy ကသတ်မှတ်ရိုက်ချက်ထက်4ချက်ရှော့ရိုက်ခဲ့တာကြောင့်နောက်ဆုံးမှာ McIlroy ကစုစုပေါင်းရိုက်ချက်21ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီပွဲနိုင်ရလိုက်တဲ့အတွက် McIlroy ဟာလည်းစုချင်းငွေဖြစ် American Dollar 18သန်းရသွားခဲ့ပါတယ်ခင်ဗျာကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ
် Vamos a estar listos con todo el equipo en Qatar para que todos
ကမ္ဘာတော်ကဘောလုံးပရိသတ်တွေအားလုံးကိုပွဲတွေကြည့်ဖို့ပျော်ပျော်ရွှင်ရွှင်ဆင်နွှဲကြဖို့အတွက်ကြိုးစားပါတယ်ဒါပေမဲ့တရားဥပဒေပြဿနာလုပ်ဖို့အတွက်ကာတာနိုင်ငံကိုလာမယ်ဆိုရင်တော့ကြိုးစားမှာမဟုတ်ပါဘူးလူတိုင်းရဲ့လုံခြုံရေးကအရေးကြီးဆုံးဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ လုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပါတယ်ဒါပေမဲ့ဒီပြိုင်ပွဲကထူးခြားတဲ့ပွဲဖြစ်လာမှာပ
ါကော့စတာရီကာနိုင်ငံကိုရောက်ရှိနေတဲ့အတွက်မှာမစ္စတာအန်ဖန်တီနိုကအဲ့လိုပြောလိုက်တာပါဒါပြင်ကမ္ဘာဖလားကိုမူလသတ်မှတ်ထားတာတည်းရဲ့စောပြီးကျင်းပတာနဲ့ပတ်သက်ပြီးတော့လဲသူကအခုလိုပြောပါတယ
် De un día el comienzo del mundial para dar la
ကမ္ဘာဖလားသမိုင်းဆင်လာမှာအမြင်ရှိခဲ့တဲ့အတိုင်းဖွင့်ပွဲအခမ်းအနားနဲ့ပထမဆုံးအဖွင့်ပွဲစဉ်ကိုဖြစ်အောင်ကျွန်တော်တို့ကမ္ဘာဖလားကျင်းပမယ့်ရက်ကိုတည်းရဲ့စောပြီးကျင်းပလိုက်တာပါဒါကဘောလုံးသမိုင်းကိုလေးစားတဲ့အနေနဲ့လုပ်တာဖြစ်ပြီးအီကွေဒိုးနဲ့ကာတာတို့ကစားကြမှာပါ
ကာတာကမ္ဘာဖလားဘောလုံးပွဲကိုတော့နိုဝင်ဘာ20ရက်နေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီးတော့ final ကိုတော့ဒီဇင်ဘာ18ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ Manchester United က Ajax Amsterdam အသင်းမှာကစားနေတဲ့ Brazil တောင်ပံကစားသမား Anthony ကိုဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ် Man U က Anthony ကိုဝယ်ဖို့အတွက်Euro တန်100နဲ့သဘောတူလိုက်တာဖြစ်ပြီးမန်ယူနေနဲ့ကနဦးဖြစ်တဲ့ Euro 95တန်းအရင်ပေးပြီးတော့ကျန်တဲ့50ကိုတော့နောက်ပိုင်းမှာဖေးသွားမှာဖြစ်ပါတယ်။မန်ယူနဲ့အန်တိုနီတို့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးဖို့အချက်လဲပါဝင်တယ်လို့ဗြိတိန်သတင်းတွေကတော့ဖော်ပြပါတယ်။ဒါကနယ်သာလန်ဘောလုံးသမိုင်းမှာစံချိန်တင်ပြောင်းရွှေ့မှုဖြစ်ပြီးတော့မန်ယူအတွက်ကတော့ဒါကဒုတိယအများဆုံးပြောင်းရွှေ့ခြင်းဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းဘရာဇိုကွလင်ကစားသမားဟောက်ကာဆမီရိုကိုခေါ်ထားသလိုစောပိုင်းကတော့ဒိမက်ကွန်းလိုက်လူအရစ်ဆန်အာဂျင်တီးနားနောက်တန်းလူမာတီနက်စ်နဲ့နယ်သာလန်နောက်တန်းလူတိုင်ရန်မလာစီယာတို့ကိုခေါ်ယူအားဖြည့်ပြီးတော့အခုဆိုရင်ဘောလုံးသမားတစ်ဝဲတာဟာပေါင်126တန်းရှိသွားပြီဖြစ်ပါတယ်။နီးပြားတစ်တန်ဟက်အနေနဲ့တော့ဒီနေ့မှာမန်ယူအသင်းကိုဘယ်လောက်ထိအောင်မြင်အောင်လုပ်နိုင်မလဲ။မန်ယူအသင်းရင်လိုအောင်မြင်မှုတွေရဖို့အချိန်ဘယ်လောက်လိုမလဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်သလိုမန်ယူအသင်းကရောနီးပြားတစ်တန်ဟက်ကိုဘယ်လောက်ထိအချိန်ပေးမလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်လို့ပြောရမှာဖြစ်ပါတယ်။အီတလီဘက်မှာတော့ရိုမာအသင်းကအီတလီတိုက်စင်မှုအန်ဒရီယာဘလော့တီကိုတနစ်စာချုပ်ချုပ်လိုက်ပါတယ်။ဘလော့တီဟာတိုရီနိုမှာ9နှစ်ကြာကစားပြီးတဲ့နောက်စာချုပ်တက်တန်းကုန်ဆုံးခဲ့ပြီးရိုမာအသင်းကိုပြောင်းရွှေ့ခြင်းမပါဘဲနဲ့အလွတ်ပြောင်းလာခဲ့တာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကအန်တိုနီကိုခေါ်လိုက်တဲ့အချိန်မှာမန်ယူတိုက်စင်မှုဟောင်းအက်ဒါဆန်ကာဗာနီကတော့စပိန်ကဗလန်စီယာအသင်းနဲ့စာချုပ်ချုပ်လိုက်ပါတယ်။
sabemos lo que representa Valencia lo que es entonces eso a nosotros nos ilusiona
digo ပြောင်းလာရတဲ့အဓိကအကြောင်းကတော့ Valencia အသင်းဟာအသင်းကြီးတစ်သင်းဖြစ်ပြီးအဓိကကြတဲ့စိန်ခေါ်မှုတွေကိုလုပ်နိုင်တဲ့အသင်းပါဘောလုံးကစားတဲ့ဆိုတာဘောလုံးပေါ်ချစ်နှံ့နိုးတဲ့စိတ်ဝါသနာနဲ့စိတ်အားထက်သန်မှုအပေါ်မှာအခြေခံပြီးကစားတာဖြစ်ပါတယ်ဒါကြောင့်ဒီကိုပြောင်းလာခဲ့တာပ
ါ Valencia ကကဗာနီကိုပြောင်းရွှေ့ခြင်းမပါဘဲခေါ်ယူခဲ့တာဖြစ်ပြီးတော့နှစ်နှစ်စာချုပ်ချုပ်လိုက်တာပါဒါကြောင့်ကမ္ဘာနီဟာဗလန်စီယာမှာ2024ခုနှစ်ထိရှိသွားမှာဖြစ်တယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကားကဏ္ဍပါရှင်ဗုဒ္ဓဘူးညချမ်း VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ယူကရိန်းတောင်ပိုင်းကဇဗိုရီရှာနျူကလ িয়ার ဆက်ရုံနာမှာနောက်ထပ်ပစ်ခတ်မှုတွေအတွက်ရုရှားနဲ့ယူကရိန်းတို့ဗိုလ်တပ်ဖူးနေမှာအပြန်အလှန်ဆွဆဲနေကြပါတယ်။တချိန်ထဲမှာပဲရုရှားရဲ့ Gazprom ဆိုင်ကုမ္ပဏီကဥရောပကိုဓာတ်ငွေတင်ပို့မှုခေတ္တရပ်ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်။ဥရောပကိုတင်ပို့တဲ့ပင်မသဘာဝဓာတ်ငွေပိုက်လိုင်း Nord Stream ကိုပြုပြင်မွမ်းမံဖို့အတွက်၃ရက်ကြာပိတ်ထားမယ်လို့ Gazprom ကကြေညာထားတဲ့အတိုင်းဗိုလ်တပ်ဖူးနေမှာစတင်ပြီးလောင်စာတင်ပို့မှုကိုရပ်ဆိုင်းလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းကဇပိုရီရှာနျူကလ িয়ার ဓာတ်ပစ္စည်းကိုစိတ်ချလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်ကုလသမဂ္ဂစစ်ဆေးသူများအဖွဲ့တစ်ဖွဲ့ဟာယူကရိန်းကိုဖျက်ပြီးရုရှားထိန်းချုပ်ထားတဲ့စစ်အုံရှိရာကိုဗိုလ်တပ်ဦးနေမှာတွားနေပါပြီ။အဖွဲ့ဟာရပ်ပေါင်းများစွာနေထိုင်အလုပ်လုပ်မှာဖြစ်ပြီးလုပ်ငန်းဟာအလွန်ကိုရှုပ်ထွေးတဲ့လုပ်ငန်းဖြစ်တယ်လို့နိုင်ငံတကာအမှုမြဆိုင်အေဂျင်စီ IAEA ရဲ့ညွှန်ကြားမှုချုပ်ရာဖဲလ်ဂရော့ဆီကပြောပါတယ်။စက်တင်ဘာ10ရက်မှာစတင်တဲ့သတင်းတစ်ပတ်ကြာရုရှားရဲ့ Vostok 2022ပူးတဲ့စီးလေ့ကျင့်မှုမှာအိန္ဒိယနဲ့တရုတ်တို့ပါဝင်မယ်လို့ရုရှားအစိုးရသတင်းဌာန Tass ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေချိန်မှာပြုတ်လုတဲ့ဒီပူးတဲ့စီးလေ့ကျင့်မှုမှာတရုတ်ရဲ့ပါဝင်မှုအတွက်မအံ့ဩကြပေမဲ့အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေဖြစ်တဲ့တရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြည်ပရမြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လာဇာငွေကိုပြည်ရင်းကိုလွှဲပြောင်းပေးမယ်ဆိုရင်လိုင်စင်ရဘဏ်တွေမှာလွှဲပြောင်းတော့ရောင်းချတာကိုယ်တိုင်30တာ21ရက်အတွင်းပြီးလှုပ်ဆောင်ဖို့အတွက်ဘိုးဘဏ်ကအမိန့်ထုတ်လိုက်ပါတယ်
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့ညစီစဉ်ထုတ်လုပ်ရေးမှုကတော့အလိမ့်ပါပါရှင်။အတန်ဖန်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပ
ါThis program has come to you from the Voice of America, Washington.